ဆရာဦးမင်းအောင်ခင်ဗျာဒီမောင်တော်ဘက်မှာလုံခြုံရေးအတွက်ကိုကင်းစခန်းတွေထပ်တိုးချဖို့လှုပ်ထားတယ်လို့သိရလို့ပါဗျာအဲ့တော့လက်ရှိမောင်တော်ဘက်ကလုံခြုံရေးအခြေအနေကဘယ်လောက်များစိုးရိမ်စရာရှိနေပါသေးလဲဗျာ
မောင်တို့လုံခြုံရေးအတွက်ကတော့ဒေါက်တာချမ်းသာပြောတာတော့တွေးလိုက်တဲ့သတင်းလေးမှာလေအရင်တော့20လောက်ရှိတယ်သူပြောတာပေါ့နောက်ဆက်ဒီကင်းစခန်းတွေတပ်စခန်းတွေထပ်ပြီးတော့ချပေးဖို့ရှိတယ်12ခုလောက်အလုံး30လောက်ဖြစ်သွားမယ်ဆိုတာမျိုးတွေးလိုက်တယ်ဆိုတော့ဒီလိုလုံလောက်လောက်တော့ဖြစ်ပါလိမ့်မယ်ကြ။လုံချုံအင်းနဲ့ပတ်သက်ပြီးတော့လေရေဟိုတာဟိုအကုန်လုံးချပစ်ထားတာရှိတယ်လေ
။မောင်တော်ဒေသခံအတော်တော်များများလည်းဒါစစ်တွေတို့ဘူတိတောင်တို့ပုံနာကျွန်းတို့အစတဲ့ဒေသအသီးသီးထွက်ပြေးနေကြတယ်ပေါ့ဗျာ
။
သူရေသူတို့ကလည်းသူတို့ဒီနေရာမှာမလုံချုံဘူးလို့လည်းပြောနေကြတယ်ပေါ့။ဒီနေရာဒေသပြန်လဲနေထိုင်ဖို့အတွက်ကိုရောပြည်နယ်အစိုးရအနေနဲ့ဘယ်လိုများစီစဉ်ပေးနေပါလဲဗျာ
။ဒီအကြောက်တရားကြောင့်ထွက်ပြေးလာကြတဲ့မိသားစုတွေပေါ့ဒီစစ်တွေမျိုးကိုရောက်နေတာအကုန်လုံးသရင်အရဆိုရင်1093ယောက်ပေါ့အဲ့ဒါအမျိုးသမီးနဲ့ကလေးတွေပေါ့နော်မောင်တို့မျိုးနေတဲ့ရွာတွေမှာတော့အမျိုးသားတွေယောက်ျားတွေကျန်ခဲ့တယ်လင်ယောက်ျားတွေကျန်ခဲ့တယ်အော်သားတွေကျန်ခဲ့တယ်အဲ့ဒါမျိုးတွေရှိတယ်မနေ့ကဆိုလို့ရှိရင်မောင်တို့မျိုးမှာရောက်နေတဲ့ရွာတွေကအမျိုးသမီးတွေနဲ့သားတွေသမီးတွေပေါ့နော်ကလေးတွေပေါ့မနေ့ကညနေဘက်မှာပြန်သွားကြပြီသူတို့ရွာတွေမှာအေးချမ်းချမ်းပဲဖြစ်တယ်နောက်ပြီးလုံခြုံရေးကိုလည်းအရေးကိုတတ်အောင်ပြည်ပြဝဝတောင်းဝန်ယူပြီးတော့ဆောင်ရွက်ပေးထားတာလို့ရှိတယ်ဒီအခုစစ်တွေမှာရောက်နေတဲ့1093ယောက်ကိုသူတို့ရဲ့သဘောဆန္ဒအရသာပြန်မယ်ဆိုလို့ရှိရင်ဒီမှာစီစဉ်ပေးမယ်ညဝတီဘုံလုံးဝင်းထဲမှာတေးတန်းရတယ်ထိုးပေးထားတာပေါ့နော်ပြန်မယ်ဆိုရင်စီစဉ်ပေးလို့ရတယ်ဆိုတော့ဒီမနေ့မှာပဲစီစဉ်နေတော့ပေးနေကြပြီတချို့လည်းမနေ့ကအဲ့ဒါဆိုရင်သူတို့ပြန်မယ်ဆိုရင်သူတို့အတွက်လုံလောက်တဲ့တပတ်၁၀ရက်ညစစာတင်တပတ်နံပါတ်၃ပတ်ရွာမှာအေးချမ်းချမ်းနဲ့စားတော့နေနိုင်မဲ့အနေထားမျိုးတွေကိုဒီကစီစဉ်ပေးလိုက်မှာပေါ့ဗျာအိမ်နိုင်ရရောက်ကြောင်ပို့ပေးလိုက်မှာ
ဒါမောင်တော်ဘက်ကိုဒါစစ်စင်ရေးဒေတာဖြစ်တယ်လဲအစိုးရအနေနဲ့ပဲတတ်မှတ်ထားတာလည်းရှိရဆိုတော့သူတို့ဒေတာကန်တွေကလည်းအကြောက်တရားလည်းရှိကြတဲ့အတွက်ကြောင့်မလို့သူတို့ပြန်တယ်ဆိုလို့ရှိရင်သူတို့လုံခြုံရေးကဘယ်လောက်များစိတ်ချမှုရှိနိုင်မှာဗျ
ဘုဒ္ဓတော်မောင်တို့ခရိုင်ကိုစစ်စင်ရေးဒေတာအပြစ်တတ်မှတ်တာရခိုင်ပြည်နယ်အစိုးရအဖွဲ့ကတတ်မှတ်တာမဟုတ်ပါဘူးဒီထောင်စုကဒီကာကွယ်ရေးဦးစီးချုပ်ဦးထောင်ပြီးတော့တတ်မှတ်ထားတာပါဒီသေးဝင်ကြီးပါဝင်ကာကွယ်ရေးဦးစီးချုပ်တို့နောက်ပြီးတော့နေဆက်ရေးဝင်ကြီးတို့ဒါသူတို့တွေပဲတာဝန်ယူပြီးတော့လုပ်ကန်ဆောင်ရွက်နေတာပေါ့
မိမောင်တော်ဘက်မှာစာတင်ကြောင်းတွေတော်တော်များများအကုန်လုံးနှိပါလို့ပိတ်ထားတယ်ဆိုတော့ဟိုစာတင်ကြောင်းတွေပြန်ဖုတ်ဖို့အခြေအနေရောဘယ်လိုများရှိမလဲဗျ
ကာလလေအဆန်းဆောင်ဝေးဒီတည်င်းကျကာလပိတ်တာ၁၀ရက်ပါ24 25ဆိုရင်ပြန်ဖွင့်ပါမယ်အဲ့ဒီအချိန်ကျတော့အကုန်လုံးပြန်ရောက်နေမှာပါဆရာတွေဆရာမတွေပါအကုန်လုံးဟုတ
်ဟုတ်ကဲ့ဆရာဒီလိုပါဟိုဒီမောင်တော်ဘူတိကြောင့်ဘက်ကစာတင်ကြောင်းနေဆိုတာကအရှိန်နေ၁ရက်ပဲဆောင်ဝဲစစ်လိုက်ရတယ်၉ရက်နေနောက်ပိုင်းပေါ့လေဆောင်ဝဲတော့စစ်လိုက်ရပဲနဲ့အကန့်အသတ်မရှိပိတ်ထားတယ်လို့ကျွန်တော်သိထားလို့ပါအဲ့ဒါကြောင့်မလို့
ဒီအကန့်အသတ်မရှိတော့မဟုတ်ပါဘူးဗျာဒီပြည်ပြည်ငင်းငင်းနဲ့ဖြစ်တယ်ဆိုရင်ဒါကျွန်တော်တို့ကအကောင်ပြန်ဖွင့်တဲ့နေ့ကာလမျိုးမှကျတော့အဲ့မှာကြည့်ရတဲ့ကြားလေပြန်ရောက်နေပြီဆိုရင်ဒါပြန်သွားရုံကြည့်တာ
哦ဒီမောင်တော်ဒေသမှာမဆိုလို့ရှိရင်ရက်ွက်ကြေးရွာစုစုပေါင်းဘလောက်လောက်များရှိမလဲလူကြီးဆိုလို့ရှိရင်ရောဘလောက်လောက်များရှိနိုင်မလဲဗ
ျမောင်တော်နဲ့ဘုဒ္ဓတော်မှာဗျနှစ်မြို့နေပေါင်းပြီးတော့ရခိုင်တိုင်းရင်းသားတပါဝင်ဒီတိုင်းရင်းသားမြို့နေသူတွေအကုန်လုံးကိုဒီမောင်တော်မြို့နေထဲမှာ5,000 6,000 လောက်တို့ရှိမယ်ဗျအရင်ခမ်းမှန်ပေါ့အဲ့ဒါ
ဆရာဦးမင်းအောင်ခုလိုပြကြပြတာကျေးဇူးများနေပါတယ်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့